1949ခုနှစ်ဇန်နဝါရီလ4ရက်လွတ်လပ်ရေးရပြီးနောက်ပိုင်းပြည်ရင်းစစ်တောင်းတိုင်းရင်းသားဒေသတွေမှာလွတ်လပ်ရေးအနှစ်သာရကိုမခံစားကြရတာမို့အမျိုးသားပြည်နယ်တည်မြဲရေးနဲ့ပြည်တွင်းငြိမ်းချမ်းရေးအတွက်27ရာစုပေးလုံညီလာခံကိုတိုင်းရင်းသားတွေအနေနဲ့မျက်မှောက်ပြုကြဖို့နိုင်ငံတော်သမ္မတဦးတင်ကျော်ကဒီကနေ့မှကြားရတဲ့လွတ်လပ်ရေးနေ့အခမ်းအနားကိုပေးပို့ရတဲ့တဝန်လောက်မှာတိုက်တွန်းလိုက်ပါတယ်တိုင်းလာရည်အနေနဲ့လွတ်လပ်ရေးရဲ့အရာတော်ကိုအမှန်တကယ်ခံစားနိုင်ဖို့အတွက်စစ်ပွဲတွေရပ်တန့်ဖို့နဲ့အထိပယ်ပြေဝတဲ့ငြိမ်းချမ်းရေးညီလာခံဖြစ်လာဖို့အရေးကြီးတယ်လို့တိုင်းလာရည်ဘက်ကလည်းပြောပါတယ်။ဒီသတင်းပြည်စုံကို VOA မြန်မာပိုင်းသတင်းတောက်မင်းမြင့်ခိုင်ကသတင်းပေးပို့ထားပါရရှင်။
တိုင်းသောဒေသကပြည်သူတွေအနေနဲ့လွတ်လပ်ရေးရဲ့အနှစ်သာရကိုအမှန်တကယ်ခံစားနိုင်ဖို့အမျိုးသားပြန်လည်တည်မြဲရေးနဲ့ငြိမ်းချမ်းရေးအတွက်လက်ရှိအစိုးရကပုံဖော်နေတဲ့27ရာစုပင်လုံးညီလာခံကိုတိုင်းသားတွေအားလုံးမျက်မှောက်ပြုဖို့လိုတယ်လို့နိုင်ငံတော်သမ္မတဦးထင်ကျော်ကဒီကနေ့ကြားရောက်တဲ့လွတ်လပ်ရေးနေ့မှာတိုက်တွန်းလိုက်ပါတယ်။သမ္မတပြောသလို27ရာစုပင်လုံးညီလာခံကနေတဆင့်ငြိမ်းချမ်းရေးတည်ဆောက်သွားဖို့ဆိုတာထက်ရည်ပြင်းအခြေအနေမှာတိုက်ပွဲတွေတကယ်ရပ်တန့်ဖို့ကပိုပြီးအရေးကြီးတယ်လို့ KIA ခေါင်းဆောင်ဟောင်းဒေါက်တာတူးကြာကအခုလိုထောက်ပြပါတယ်
။ဟုတ်ချင်တာဖြစ်ရတော့တိုက်ပွဲတွေကရှင်းနေသေးတယ်လေ။ရှင်းနေပြီးတော့အခုအတူတူတည်းရန်ဟက်ဆက်ဖို့တည်းတော့ချင်းပြနေတာဆိုချင်းကေဝန်နေလေ။ဒါဒီ NCL မှာမရွှေ့နိုင်သေးဘူး။တကယ်ညချရေးကိုဒီကျွန်တော်အတားကားနဲ့သူချင်းသွားတာကောင်းပါတယ်။ကျော်လည်းထောက်ခံပါတယ်လား။အဲဒါနဲ့ဒီမှာဒီအဲ့ဒီပြည်လုံးညီလာခံကိုပုံမှန်အော်တကယ်ဟိုအတိပဲရှိရှိနဲ့ဒီပါသွားနေဖို့ကလိုအပ်တယ်အဲ့ဒါပါအဲ့လိုလုပ်နိုင်ဖို့ solution ပါအရေးကြီးတယ် solution ဒေတာတည်ငြိမ်ရေးအရေးကြီးတယ်အတဲ့ပြစ်ခတ်ရေးပြသမှာဒီလိုရှိတယ်ပါဝင်ပြီးပါဝင်ထည့်တဲ့ကုသတွေအားလုံးတိုင်းတားကုသအားလုံးစုစုညီတဲရောက်နိုင်ဖို့အရေးကြီးတယ်အဲ့ဒီအစ်စ်ကိုကျွန်တော်မတင်ဆောက်နိုင်ဖို့ solution ဒီလိုညီလာခံတာရှင်းပါတယ်ဒါမဲ့ပြပါတဲ့အဲ့ဒါတရားတော့ခံစားချိန်မှာခံစားနိုင်မှာကို
မြန်မာနိုင်ငံမှာလွတ်လပ်ရေးရတာ69နှစ်ရှိပြီဖြစ်ပေမဲ့လည်းတိုင်းနာဒေသတွေမှာပြည်ရင်းစစ်ကြောင်းလွတ်လပ်ရေးရဲ့အနှစ်သာရကိုမခံစားနိုင်ကြသေးပါဘူး။တိုင်းနာတွေအတွက်လက်ရှိကာလဟာလွတ်လပ်ရေးမရခင်ကာလထက်အခြေအနေပိုဆိုးနေတာဖြစ်ပြီးငြိမ်းချမ်းရေးမရှိရင်လွတ်လပ်ရေးဆိုတာမရှိဘူးလို့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဆိုင်ရာအထောက်အကူပြုဖွဲ့စည်းပြည်တော်စု Institute ရဲ့ဒါရိုက်တာဥခွန်ဆိုင်ကပြောပါတယ
်။ကျွန်တော်တို့အခုလွတ်လပ်တဲ့ဘဝလွတ်လပ်တဲ့လူမျိုးဘဝမှာကကျွန်တော်မလွတ်လပ်တဲ့အချိန်ကခဲ့ပိုးပြတော့မှအချိန်ကြီးပိုးနေတယ်ဆိုတာကျွန်တော်တို့တွေ့ရတာပေါ့နော်ငင်းချမ်းရင်မရှိဘူးဆိုလို့ရှိရင်လွတ်လပ်ခွင့်ပေးထားလဲပါထူးလို့တော့ငင်းချမ်းရင်မရှိဘူးဆိုလို့ရှိရင်ဖုန်ဖြိုးရည်တွေလာတော့လို့တည်းရှိတယ်ပါရမှာပေါ့အဲ့ဒါကြောင့်မလို့ဒီဟိုငင်းချမ်းရင်ဆိုတာကတော့အရေးကြီးပါတယ်ဒီအခုလောလောဆယ်အရင်ဆုံးအရေးကြီးတာကတော့ဒီပြစ်ခတ်တိုက်ခိုက်မှုရက်သေးရေးကဒီလိုအတက်မှရှိဖို့လိုပါတယ
်သမရဦးထင်ကျော်ပြောသလို27ရာစုပင်လုံးညီလာခံကိုတိုင်းနာရီအနေနဲ့မျက်မှောက်ပြုဖို့ဆိုတာတနိုင်ငံလုံးအပြစ်ခတ်ရက်စဲသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးခြင်းမထိုးခြင်းအပေါ်မှာအခြေမခံပဲအစိုးရနဲ့တပ်မတော်အနေနဲ့အားလုံးပါဝင်ရေးကိုလက်ခံဖို့လိုတယ်လို့ညီညွတ်သောတိုင်းနာလူမျိုးများဖက်ဒရယ်ကောင်စီ UNFC ရဲ့တွဲဘက်အထွေထွေအသွင်းရေးမှူးတက်ဦးထွန်းစောကပြောပါတယ
်ကျွန်တော်တို့မြင်တာကတော့ဒီသမရဦးထင်ကျော်အခုပြောတဲ့အပေါ်မှာပေါ့နော်ကျွန်တော်တို့ဒီလွတ်လပ်ရေးကြားရတာဒီနေ့ဆိုလို့ရှိရင်69နှစ်ရှိပြီပေါ့ဆိုတော့ဒီနေ့ဒီကျွန်တော်တို့တိုင်းပြည်ကလွတ်လပ်ရေးရတာကိုတော့တိုင်းသားလူမျိုးပေါင်းစုံကမခံစားရသေးဘူးပေါ့ဆိုရင်အခုကတိုင်းသားတွေကမငြိမ်းချမ်းတဲ့ဘဝမှာရောက်နေတယ်ဆိုငြိမ်းချမ်းဖို့အမျိုးသားပြန်လည်တည်ငြိမ်ရှိဖို့အတွက်ဆိုရင်စစ်တပ်ကလည်းဤလာခံဖို့ကျွန်တော်တို့ဥပောက်ဆောင်ရရမယ်ဆိုတဲ့သဘောလိုမြင်ပါတယ်ကျွန်တော်တို့ဘက်ကသဘောထားကတော့စစ်တပ်ရဲ့ဒီပြည်လုံးညီလာခံမှာတော့ပါဝင်ဖို့တဲ့သဘောထားရှိပြီဖြစ်တယ်။ဒါပေမဲ့အစိုးရဘက်ကအားလုံးပါဝင်ဖို့ကိုလက်မခံတဲ့အပေါ်မှာကျွန်တော်တို့စစ်တပ်ရဲ့ဒီပြည်လုံးညီလာခံနောက်လာမဲ့ဒုတိယပြည်ညီလာခံအနေထားကတော့အားလုံးပါဝင်မှုအပေါ်မှာမူတည်ပါလိမ့်မယ်။အခုစစ်တပ်ရဲ့ဒီပြည်လုံးညီလာခံကိုတက်ရောက်ပြီးမှဒီတိုက်ပွဲရဲ့နှစ်ပေါင်း90နှစ်ဖြစ်နေတဲ့ဒီနေ့ဖြစ်နေအမြဲတမ်းတင်ပြရေးကိုအခြေချတဲ့ညီလာက NPA ပေါ်မှာအခြေပြုပြီးမှကျွန်တော်တို့ဒီနေ့တခုရဲ့အတိုင်းလုပ်နေမယ်ဆိုရင်တော့ကျွန်တော်တို့အလားအလာနေပါတယ
်။လာမယ့် February လမှာဒုတိယအကြိမ်ပြည်တော်စုညင်ချင်းညီလာခံ27ရာစုပင်လုံးကိုကျင်းပဖို့ရှိနေတာဖြစ်ပြီးတနိုင်ငံလုံးအပြစ်ခတ်ရက်စဲရေးသဘောတူစာချုပ် NCA မှာပါဝင်လက်မှတ်မရေးထိုးထားတဲ့တိုင်းနာလက်နက်ကိုင်အဖွဲ့တွေအနေနဲ့ကတော့ညီလာခံတက်ရောက်ဖို့မသေးကြသေးပါဘူးရှင်။